ဒီနေ့ဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့89ကြိမ်မြောက်မြန်မာလွတ်လပ်ရေးနေ့မှာမြန်မာပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကအခိုင်အမာဆက်လက်ရည်တည်နေတဲ့ဆိုတာကိုထပ်လောင်းပြောကြားလိုပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပါတယ်မြန်မာနိုင်ငံနဲ့ဒီကိုကြမာကိုဖန်တီးခွင့်ကိုအစောဆုံးအသိမဲ့ပြုခဲ့တဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုပါဝင်ခဲ့တယ်လို့အခုအချိန်မှာလည်းဒီမိုကရေစီရေးတည်ငြိမ်ရေးစီးပွားရေးတရားဝါပြောမှုနဲ့လူခွင့်ရေးခံစားခွင့်တွေရဖို့အတွက်ချိုးပန်းနေကြတဲ့မြန်မာပြည်သူတွေနဲ့အတူတသားတဲ့ရက်တည်နေတဲ့အကြောင်းဇန်နဝါရီလ3ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ဒီချိန်ထဲမှာပဲမြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုရက်ပြီးမတရားသဖြင့်ဖမ်းဆီးထားတဲ့သူအားလုံးကိုပြန်လွတ်ပေးဖို့ဝူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိဝင်ရောက်ခွင့်ပြုဖို့နဲ့အင်အားစုအားလုံးပါဝင်တဲ့ဒီမိုကရေစီစနစ်ပြန်လည်အကောင့်ထဲပေါ်ဖို့ကိုလည်းအမေရိကန်အစိုးရကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာတော့ဒီကနေ့လွတ်လပ်ရေးအထိမ်းအမှတ်အခမ်းအနားတွေကိုစစ်ကောင်စီကဥဆောင်ကျင်းပနေပြီးနိုင်ငံတော်ဝန်လုံခြုံရေးတွေလည်းတင်းကျပ်ထားပါရဲ့ရှင်။